ရှိတောင်ဥရောပနိုင်ငံဆာဘီယာစစ်တပ်နဲ့မြန်မာတပ်မတော်တို့ကြားရေးထိုးထားတဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်တွေကိုနှစ်နိုင်ငံအကောင့်တွေဖော်နိုင်ရေးအတွက်တပ်မတော်ကာကွယ်ရေးဒုစစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့ဆာဘီယာကာကွယ်ရေးဝန်ကြီးဌာနကအလက်ဇန္ဒားပူလင်တို့ဆွေးနွေးခဲ့ကြတယ်လို့ဒီကနေ့ထုတ်တပ်မတော်ပိုင်းမြောက်ဒီသတင်းစာမှာဖော်ပြထားပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်မဲ့နေပြည်တော်များရှာဖွေရေးနဲ့စစ်ဘက်နည်းပညာစစ်ဘက်ဆိုင်ရာလက်ကျင့်သင်တန်းကိစ္စတွေဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတယ်လို့အဲ့ဒီထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာတပ်မတော်နဲ့ဆာဘီယာတို့ချုပ်ဆိုထားတဲ့စာချုပ်ပါအချက်လက်တွေကို RFA ကတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာဗိုလ်ချုပ်မူကြီးစိုးဝင်းပေါ့လေဆာဘီယာကိုသွားတဲ့ကိစ္စရှိတယ်ဗျာ။အဲ့မှာဒီအဓိကတော့ကမြန်မာနဲ့ဒီဆာဘီယာနဲ့ဒီလက်မှတ်ရေးထိုးထားတဲ့ကိစ္စပေါ့လေ။အဲနှစ်နိုင်ငံသဘောတူစာချုပ်ကိုအကောင့်ထည့်ဖော်ဖို့ဆိုတဲ့ဟာလေ။အဲ့ဟာကလေကျွန်တော်တို့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်2015တုန်းကသွားတုန်းကထိုးထားခဲ့တဲ့စာချုပ်တွေကိုဆိုလိုတာလားမသိဘူးနော်
။ကြတော့အဲ့ဒါလည်းကျွန်တော်ပြောခဲ့တာလည်းအကျုံးဝင်ပါလိမ့်မယ်ပြီးရင်ကျွန်တော်ဂျာတဲ့မှာကကျွန်တော်တို့ကပြန်လန်စိစစီနိုင်မှုတွေပေါ့အပြန်လန်စိစစီနိုင်မှုတွေကစာလေးစာယူတဲ့နိုင်မှုတွေရှိပါလိမ့်မယ်ပြတ်ပါတယ်အကျုံးဝင်ပါတယ်
ဆိုတော့အဲ့ဒီစာချုပ်ကလေဒီကာကွယ်ဆိုင်ရာကိစ္စဆိုတော့လေဒါတကယ်ဒီ M trading တို့ပါတော့ပါလားပြဟုတ်အဲ့လိုပြောလို့ရ
မသိရပါဘူးပြဟုတ်က
ဲ့ဟောဟုတ်ကဲ့
ဒီပေါင်းဆောင်ရွက်မှုတွေကအဲ့ဒါလည်းမဆိုင်ပါဘူးကျွန်တော်ကာကွယ်ဆိုင်ဒီပေါင်းဆောင်ရွက်မှုတွေကလည်းရုပ်ရုံရှိပါတယ်ကျွန်တော် training တွေရှိတယ်ပြီးရင်ကျူမီကျဲကြီးလုပ်ငန်းတွေရှိတယ်ကျွန်တော်တို့ဒီဟာ seminar တွေနှစ်ဖက်တစ်ဖက်နဲ့တစ်ဖက်ပြန်လာတာလေပတ်ချင်းတို့ယူကြည့်လို့ကျွန်တော်အဲ့ဒါလည်းကာကွယ်ဆိုင်ရာပူပေါင်းဆောင်ရွက်မှာအကျဉ်းနေပါ
ဟိုမြန်မာကအရင်တုန်းကတော့ဆာဘီယာဘက်ကစစ်လက်နက်တွေဒီဟိုဥမာ J1 J2 တို့နောက်ပြီးတော့ G4 တို့ပေါ့လေအဓိကဝယ်ယူအသုံးပြုခဲ့တာမျိုးတွေရှိတယ်အခုချိန်မှာတော့တိုက်မတွေ့ရဘူးပေါ့လေဆိုတော့ဟိုဒီအခုပြန်ပြီးတော့အဲ့ဆက်ဆံရေးကိုပြန်ပြီးတော့ကောင်းအောင်တည်ဆောက်တဲ့သဘောလားပေါ့နော်ဟုတ
်အဲ့လောက်တော့ကျွန်တော်လည်းမသိနိုင်ပါဘူးခွာ
ပြီးခဲ့တဲ့2015ခုနှစ်ကတပ်မတော်ကာကွယ်ရေးစီဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဆာဘီယာနဲ့မြန်မာတပ်မတော်တို့ခုကြားကာကွယ်ဆိုင်ရာတွန်းမြင့်ရေးသဘောတူညီမှုတစ်ခုကိုရေးထိုးခဲ့တယ်လို့ဆာဘီယာကာကွယ်ရေးဝန်ကြီးဌာနရဲ့ website မှာဖော်ပြထားပါတယ်စစ်ဖက်ဆိုင်ရာသတင်းတွေကိုအဓိကဖော်ပြလည်ရှိတဲ့ James Defense လို့ခေါ်တဲ့ website ကဆာဘီယာစစ်တပ်ဟာ105မမဟာဝေဇာအမြောက်တွေကို33ကာလီဘန်ပြောင်းဝါနဲ့အဆင့်မြင့်တင်ပြီးတော့ပြန်လည်ထုတ်လုပ်နေပြီဖြစ်ကြောင်း2019ဇူလိုင်လတုန်းကရေးသားထားပါတယ်။အသွင်သစ်နဲ့ထုတ်လုပ်နေတဲ့105မမဟာဝေဇာတွေဟာအမြောက်တပ်ရင်းနှင်းစာအတွက်ရည်ရွယ်ပြီးတော့တပ်ရင်းတစ်ခုမှာအနည်းဆုံးအမြောက် 17 ခုပါရှိမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒီလက်နက်တွေကိုဘယ်နိုင်ငံကမှာယူလဲဆိုတာတော့မသေးခွဲပါဘူး။2009ခုနှစ်ကရှိုးဝါရောင်တန်ကအရေးကင်းကိုမြန်မာစစ်အစိုးရကရိတ်နှက်ဖြိုခွင်းတဲ့လုပ်ရက်နဲ့ပတ်သက်ပြီးတော့အပြည်ပြည်ဆိုင်ရာလူချင်းချင်းသာအဖွဲ့ AI ကကုလလုံခြုံရေးကောင်စီမှဆာဘီယာကမြန်မာကိုလက်နက်ရောင်းချနေတာတွေရပ်တန့်ဖို့ကန့်ကွက်ခဲ့မှုပါတယ်။ဆာဘီယာကကွေးဝင်းကြီးဌာနကမြန်မာကို M21A အကြီးစားဆက်တနက်တွေ155မမဟာဝေဇာအမြောက်တွေရောင်းချတာမှန်ကန်ကြောင်းတရားဝင်ရောင်းချတာဖြစ်ကြောင်းဆာဘီယာသတင်းစာ Blink Night Media ကိုပြောဆိုထားတာရှိပါတယ်။အစ်တောင်ဥရောပနိုင်ငံတနိုင်ငံဖြစ်တဲ့ဆာဘီယာဟာကုလအထွေထွေညီလာခံ UNGA အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။2008ခုနှစ်ဖေဖော်ဝါရီလမှာတော့ကိုဆိုဗိုဟာဆာဘီယာနိုင်ငံခွဲတော့ပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း100ကျော်ကကိုဆိုဗိုကိုနိုင်ငံတစ်ခုအဖြစ်သတ်မှတ်ကြပါတယ်။ဆာဘီယာကနေကိုဆိုဗိုခွဲထည့်ရေးကိစ္စမှာမြန်မာနိုင်ငံကဆာဘီယာဘက်ကနေရပ်တည်ပေးခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းဆာဘီယာတန်မတ်နီကိုလင်ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို2015တုန်းကနေပြီးတော့မှတွေ့ဆင်စဉ်ပြောဆိုခဲ့မှုပါတယ်။1950ကာလတုန်းကမြန်မာတပ်မတော်ဟာတရောင်မောင်းအပေါ်စားလေ့ကျင့်ရင်းလေရင် J1 J2 အမျိုးသားတွေနဲ့နှစ်ယောက်မောင်း G4 တိုက်လေရင်အမျိုးသားတွေကိုဆာဘီယာနိုင်ငံကဝေယူခဲ့ပူးပါတယ်။ဆာဘီယာဟာမြန်မာတပ်မတော်အတွက်အဓိကလက်နက်ပံ့ပိုးတဲ့နိုင်ငံတစ်ခုတော့မဟုတ်ပါဘူး။မြန်မာနိုင်ငံဟာအဓိကအပြင်ရုရှားနဲ့တရုတ်နိုင်ငံထုတ်စစ်လက်နက်တွေကိုသာအဓိကဝေယူအသုံးပြုခဲ့တာရှိပါတယ်။လက်တော်နှစ်တွေမှာတော့မြန်မာတပ်မတော်ဟာအိန္ဒိယနဲ့ဆက်ဆံရေးတိုးမြင့်တဲ့အနေနဲ့ရင်ငုတ်သင်္ဘောဟောင်တစ်စီးနဲ့တော်ပီဒိုတွေဝေယူခဲ့တာရှိပါတယ်။ကျွန်တော် RFA သတင်းတော့မိုးမြင့်ပါ